ဒီစာတမ်းမှာအဓိကပေါ့လေပြည်တွင်းမှာတကယ်ဖြစ်နေတဲ့အခြေအနေနဲ့မကိုက်ညီဘူးဆိုတာဘယ်လိုအချက်မျိုးတွေလဲခင်ဗျ
ဒီမှာတကယ်ဖြစ်ပျက်နေတဲ့အချက်လက်တွေကတော့ဒီနေ့ပြီးခဲ့တဲ့မကြတဲ့ခင်ရမှာတုံ့ပြန်တဲ့ရေးချင်းတွေပေါ်မှာတုံလာရတဲ့အမျိုးသမီးတွေနောက်ပြီးတော့လလော့ဆက်ထောင်ထဲမှာရင်ဆိုင်နေရတဲ့အမျိုးသမီးတွေရဲ့ဒုက္ခတွေဒါတွေကိုလုံးဝသူကမျက်ကွပ်ပြုထားပြီးတော့စစ်သုံးရင်ငါးကိုလိုက်နာနေပါတယ်ချင့်တော့ပါတယ်ဆိုတာတွေကိုပဲ highlight ပြောရတယ်ခင်ဗျ
โอเคအဲ့ဒီမျက်ကွယ်ပြုထားတဲ့ဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ကျွန်တော်ဥပမာလေးတစ်ခုလောက်ပေးပြီးတော့ပြောပြပေးပါလားခင်ဗ
ျကျွန်တော်တို့လက်ရှိဒီနေ့ထောင်ထဲမှာဘုန်းကြီးနဲ့ပတ်သက်ပြီးတော့တို့အစိုးရတပ်တွေအဖြစ်အမျိုးသမီးလေးတွေကိုမဟုတ်တမ်းလေးဆရာပေးထပ်ဆုပ်ခိုင်းတဲ့ကိစ္စမျိုးတွေဟိုကိုဝင်တဲ့အမျိုးသမီးတွေခွင့်ရင်းနဲ့ဈေးမကြီးနဲ့မကြီးတဲ့အနေအထားမျိုးတွေအဲ့ဒီအနေအထားတွေကိုလုံးဝမျက်ကွယ်ပြုပြောဆိုသွားတာကိုတွေ့ရပါတယ်ဒိမ့်မိုင်းဆိုင်ရာနဲ့ပတ်သက်တဲ့ကိစ္စကိုဆွတ်ဆွဲထားတာကိုလည်းတို့ကလုံးဝမလုပ်ပါဘူးကြောင်လိမ့်နေတာပါဖြစ်ပါတယ်အခုမကြရင်ချိန်တွင်းမှာပဲကျွန်တော်တို့ပြီးခဲ့တဲ့ရန်ကုန်မြို့ပေါ်မှာလည်းဖြစ်သွားတဲ့ကရင်မျိုးသမီးလေးတဦးကို75ယောက်ကဗလက်ကာယာပြုချင်းနဲ့တင်းကိုမကြရင်မှာပဲတင်းဌာနတွေမှာနာမည်နဲ့တကွာအတိအကျမြင်ရတော့မှာပါအဲ့ဒါဆိုလို့ရှိရင်သူတို့ဖြည့်ရှင်းနဲ့ဖြည့်ရှင်းချက်ကဖြည့်ရဖုံးဝင်မဲ့နောက်ကပေါ်ပြီးသားဖြစ်နေတယ်ဆိုတာကိုလက်တွေ့မြင်လာရမှာပါတော့တန်းသူအခွင့်ရေးရှိရဆိုတဲ့အထက်လက်ပေါ်မှာလည်းသူတို့အလေးထားကြီးသိနေကြတာကအမွေဆက်ခံခွင့်ရှိပြေးကိုအမခံပေးထားတယ်ဆိုတာလောက်ကိုပဲသူဆွေးနွေးသွားပါတယ
်ဟုတ်ကဲ့ခုနအမျိုးသားနဲ့အမျိုးသမီးပေါ့လေဒန်းလူအခွင့်အရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဒန်းလူအခွင့်အရေးရှိတယ်ဆိုတဲ့အပိုင်းကိုလည်းသူတို့တင်ပြထားတယ်ဆိုတော့ကြားသိရပါတယ်ဆိုတော့ဒီနေရာမှာအခုဒီအမျိုးသမီးညီလာခံကိုမြန်မာနိုင်ငံကအမျိုးသားကိုယ်စားလှယ်တွေတက်ပြီးတော့စာတမ်းတင်သွားတဲ့ကိစ္စနဲ့ပတ်သက်လို့ဘယ်လိုများမြင်မိပါလဲခင်ဗျာ
စစ်ဘုတ်ချုပ်ကြီးများကိုယ်တိုင်ကြိုးကန်ပြီးဖွဲ့စည်းပေးထားတယ်မြန်မာနိုင်ငံအမျိုးသမီးအဖွဲ့အစည်းများမှာနိုင်ငံတကာမှာပြုလုပ်တဲ့အမျိုးသမီးအစည်းအဝေးဘက်ကိုကိုစားပြုသွားနိုင်လောက်တဲ့အရေးအချင်းအမျိုးသမီးများမှာမရှိဘူးလို့သူတို့ယူဆထားလို့သူတို့ကသူတို့သတ်တတ်ကြတယ်လို့ထင်ပါတယ်